ဂျပန်နိုင်ငံတိုကျိုမြို့တော်မှာထိပ်သီးညီလာခံတက်ရောက်ကြမယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံခေါင်းဆောင်တွေကဂျပန်နိုင်ငံကိုကြိုတင်လာရောက်ပြီးတော့အားပေးထောက်ခံမှုကိုပြသခဲ့ကြပါတယ်။တရုတ်ဝန်ကြီးချုပ်ဝမ်ဂျားပေါင်နဲ့တောင်ကိုရီးယားသမ္မတအီမြောင်ဘက်တို့ဟာစနေနေ့မှာဂျပန်နိုင်ငံကိုရောက်လာကြပြီးတော့ဓာတ်ရောင်ကြီးယိုစိမ့်ထွက်နေတဲ့နျူကလ িয়ার ဓာတ်ပေါင်းဗိုလ်နဲ့မိုင်30ကျော်လေးပဲဝေးတဲ့ဖူကူရှိမာမြို့ကကယ်ဆယ်ရေးစင်တာကိုတွားရောက်ခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်နာအိုတိုကန်နဲ့အတူတရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဟာဒုက္ခသည်တွေကိုနှုတ်ဆက်အားပေးစကားပြောခဲ့ကြပါတယ်။အဲ့ဒီဒေသထွက်အသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုလည်းခေါင်းဆောင်တွေစားပြခဲ့ကြပါတယ်။ဒီလိုအားပေးတဲ့လောက်ရကြောင့်ဒေသနလန်ပြန်ထူလာရေးအတွက်မှာအထောက်အကူဖြစ်သလိုလေယာထွက်ကုန်အကြောင်းလဲတက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်။ဆူနာမီဒီလိုင်းကြီးတွေတက်လာစဉ်ကတရုတ်အလုံသမားအယောက်20ကိုဘေးလွတ်ရာပို့ပေးခဲ့ပေမဲ့နောက်ပိုင်းမှာကိုရိုင်းရေနစ်သေဆုံးသွားတဲ့ဂျပန်မန်နေဂျာအလုံလုံခေရာလုပ်ငန်းခွင်စီကိုလည်းတရုတ်ဝန်ကြီးချုပ်တွားရောက်ခဲ့ပါတယ်။မလာ17ရက်နေ့ကဖြစ်ခဲ့တဲ့ငရင်နဲ့ဆူနာမီဘေးဒဏ်ကယ်ဆယ်ရေးအကူအညီတွေအတွက်တရုတ်နိုင်ငံကရောတောင်ကိုရီးယားနိုင်ငံကပါအရေးပေါ်အကူအညီတွေကိုရပ်ပိုင်းအတွင်းမှာပဲဂျပန်နိုင်ငံကိုဆေးလွှတ်ပေးခဲ့တာပါဒီကနေ့တနင်္ဂနွေနေ့စတင်မဲ့ထိပ်သီးညီလာခံမှာတော့တဘာဝဘေးဒဏ်ကျရောက်တဲ့အခါမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနျူကလ িয়ার ဆိုင်ရာလုံခြုံစိတ်ချမှုရှိရေးကိစ္စတွေအပြင်ကုန်သွယ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်တရုတ်နဲ့ဂျပန်နိုင်ငံကြားပိုင်တဲ့အငင်းပွားမှုကြောင့်ပြီးခဲ့တဲ့နှစ်ကထိခိုက်ခဲ့တဲ့ဆက်ဆံရေးကိုပြန်လည်ပြေလည်နိုင်ဖို့အတွက်အခွင့်အလမ်းတစ်ခုဖြစ်လိမ့်မယ်လို့ဒီထိပ်သီးညီလာခံကိုဂျပန်နိုင်ငံဘက်ကမျှော်လင့်နေပါတယ်